မြန်မာနိုင်ငံအထက်ပိုင်းလက်ပရောင်းတောင်ချီးနီစီမံကိန်းဆန္ဒပြသူတွေကိုလုံခြုံရေးတပ်တွေကအင်အားသုံးအကြမ်းဖက်ဖြိုခွင်းခဲ့တာမှာဖော့စဖိတ်တပ်ပါတဲ့ဒီမီးခိုးဘုံးတွေအသုံးပြုခဲ့တဲ့ဆိုရာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကတော့ဒီလိုမျိုးအငြင်းကြီးတဲ့ဓာတုပစ္စည်းအသုံးပြုမှုအပေါ်မှာကန့်ကွက်ဝေဖန်လိုက်ပါတယ်လူအုပ်စုကိုကင်တွယ်ထိမ့်သိမ်းတဲ့နေရာမှာနိုင်ငံတကာစံနှုန်းစံထားအတိုင်းလူခွင့်ရေးကျင့်ဝတ်တွေကိုလိုက်နာဖို့လည်းတိုက်တွန်းပါတယ်။ကိုသားညိုကအပြည့်စုံကိုဆက်ပြောပြမှာပါရှင်
။လဘရောင်းတောင်စီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးကော်မတီရဲ့အစဉ်ကစားထွက်လာတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုရဲ့သဘောထားကိုဒီမနေ့တော့ကနိုင်ငံကြေးဌာနပုံမှန်သတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တွေကမေးမြန်းကြပါရတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့မြန်မာလုံခြုံရေးတပ်တွေအနေနဲ့ထိကရုံနှိမ့်နေတဲ့နေရာမှာနိုင်ငံတကာစံနှုန်းကျင့်ဝတ်တွေအတိုင်းထင်းထင်းသိမ်းသိမ်းနဲ့ဆောင်ဖို့လိုမယ်လို့နိုင်ငံကြေးဌာနပြောခွင့်ရသူ Victoria Newland ကပြောခဲ့ပါတယ်
။ We do note the report which appears to confirm that security forces in Burma used smoke bombs containing phosphorus to disperse protesters. We have opposed the use
ဒီစင်ခါစားအကြောင်းကိုကျမတို့သိပါတယ်။စံထပြသူတွေကိုဖြိုခွဲဖို့မြန်မာလုံခြုံရေးတပ်တွေဟာphosphorus ပါဝင်တဲ့မိဂိုဘုံတွေအသုံးပြုတယ်ဆိုတာကိုအဲ့ဒီမှာအတည်ပြုထားပုံပေါ်ပါတယ်လူအုပ်စုကိုဖြိုခွင်းမှု phosphorus အသုံးပြုတာတွေကိုကျမတို့ဆန့်ကျင်ကန့်ကွက်ပါတယ်နိုင်ငံတကာစံနှုန်းစံထားတွေနဲ့အညီလွတ်လပ်စွာစုယုံဆန္ဒပြခွင့်ကိုအကာအကွယ်ပေးဖို့ဥပဒေအတိုင်းလိုက်နာဆောင်ရွက်ဖို့နှင့်လုံခြုံရေးတပ်တွေအနေနဲ့တတ်နိုင်ဆုံးထိမ့်သိမ့်သိမ့်သိမ့်ကင်တွယ်ဆောင်ရွက်ဖို့မြန်မာအစိုးရကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းထားပါတယ်ဒီ phosphorus ဓာတုပစ္စည်းဆိုတာဟာလူတွေကိုအတော်အန္တရာယ်ပေးနိုင်ပါတယ်။လူအုပ်စုကိုကင်တွယ်ထိမ့်သိမ့်ဖို့တင့်တော်တဲ့တခြားနီလန်းတွေရှိပါတယ်
။မြန်မာနိုင်ငံတည်းပြုပြင်ပြောင်းလဲမှုတွေစတင်ဆောင်နေချိန်မှာပဲဒီကချင်ပြည်နယ်ပြိပခရခိုင်ပြည်နယ်ပြိပခတွေနဲ့အတူအခုလိုမျိုးဒီလက်ဘရောင်းတောင်ရေခင်ကိစ္စကလည်းအများပြည်သူကြားမှာမကြေမနက်ဖြစ်မှုတွေရှိခဲ့ပါတယ်။လက်ဘရောင်းတောင်စီမံကိန်းပေါ်မှာဆန္ဒပြခဲ့ကြတဲ့တပိတ်စခန်းကိုရဲတပ်ဖွဲ့ဝင်တွေကအင်အားသုံးနှိမ့်နေတဲ့နေရာမှာဆန္ဒပြတန်ကတော့အတော်များများမီးလောင်ဒဏ်ရာတွေရခဲ့ပါတယ်။ဒီပေါ်မှာမကြေနပ်မှုတွေကန့်ကွက်မှုတွေတိုးခဲ့ပါတယ်။ဒီနောက်တော့ဒီစီမံကိန်းနဲ့ပတ်သက်ပြီးတော့စုံစမ်းရေးကော်မတီကိုဒေါ်ဆန်းစုကြည်ကိုဦးဆောင်စေပြီးတော့ဆွေးနွေးကနေပြီးတော့ဖွဲ့ပေးခဲ့ပါတယ်။အခုအစည်းအဝေးထဲမှာတော့ဒီအင်အားသုံးဖြုတ်ခွင်းတဲ့နေရာမှာမီးစုံဓာတ်လို့ခေါ်တဲ့ phosphorus ဓာတုပါဝင်တဲ့မီးခိုးဘုံးတွေကိုလုံခြုံရေးတပ်ဖက်ကအသုံးပြုတယ်ဆိုပြီးတော့ဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုကိုအားပေးကူညီနေတယ်လို့ပဲ။တစ်ဖက်မှာလည်းလူခွင့်ရေးဆိုင်ရာကိစ္စရပ်တွေတိုးတက်ကောင်းမွန်လာဖို့ကိုလည်းတက်ဆိုင်ရာအာဏာပိုင်တွေနဲ့ညှိနှိုင်းဆွေးနွေးအကူအညီပေးသွားဖို့ရှိတယ်လို့နိုင်ငံကြေးဌာနပြောခွင့်ရသူညူလန်ကပြောခဲ့ပါတယ်
။ Well, it's no secret that this is a work in progress in Burma. As we said from the beginning, we would take steps to open our relationship as they take steps, but we are continuing to
ဒီနိုင်ငံတွေမှာအခြေအနေတိုးတက်ကောင်းမွန်လာတယ်ဆိုတာအထင်ရှားပါ။အစပိုင်းကတည်းကကျမတို့ပြောခဲ့တယ်လို့ပါပဲ။မြန်မာဘက်ကခြေလန်းတိုင်းခြေလန်းတိုင်းမှာဆက်ဆံရေးလမ်းတွေပွင့်လာစေဖို့အမေရိကန်ပြည်ထောင်စုဘက်ကတုံ့ပြန်ခြေလှမ်းသွားမှာဖြစ်ပါတယ်။ဒါပေမဲ့ဒီနေရာမှာအစိတ်ပိုင်းတရားအနေနဲ့ကတော့မြန်မာနဲ့လူအခွင့်အရေးဆွေးနွေးမှုတွေလုပ်နေပါတယ်။ရဲတပ်ဖွဲ့ဝင်တွေရဲ့ကျင့်ဝတ်ဆိုင်ရာတွေနဲ့လွတ်စွာစုယုံဆန္ဒပြခွင့်စတဲ့လူအခွင့်အရေးကိစ္စရပ်တွေပါ။ဒါကြောင့်မြန်မာဘက်ကပွင့်လင်းမှုရှိလာသလောက်ကျမတို့ဘက်ကလည်းအနိကစောင့်ကြည့်ပြီးအလုပ်တွေဆက်လုပ်သွားမှာပါ
။တချိန်တည်းမှာတော့ဒီအမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒညှိနှိုင်းရေးမှူးပက်ထရစ်မာဖီဟာမနေ့မတ်လ12ရက်နေ့ကမြန်မာနိုင်ငံကိုစတင်ရောက်ရှိနေပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာရှိစဉ်အတွင်းတော့အစိုးရအကြီးတန်းအရာရှိတွေတာဝန်ရှိသူတွေနောက်ရပ်ဖက်လူမှုအဖွဲ့အစည်းဆိုင်ရာပုဂ္ဂိုလ်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ရခိုင်နဲ့ကချင်ပြည်နယ်ပြည်ပခကိစ္စတွေအပြင်စီးပွားရေးနဲ့ယင်းနှိမ့်နှံမှုကိစ္စမြန်မာနိုင်ငံမျိုးသားပြည်နယ်တည်မြဲရေးကိစ္စစတာတွေပေါ်မှာအမေရိကန်မူဝါဒဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးမယ်လို့သိရပါတယ်။လက်ရှိမြန်မာအသံမကြီးဖြစ်တဲ့ Derek Mitchell ဟာအရင်ကဒီတာဝန်မှာထမ်းဆောင်ခဲ့ဖူးသူဖြစ်ပါတယ်ခင်ဗျာ။